ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကျောင်းတွေနဲ့ရုပ်ရှင်ယူနေကိုတော့ပိတ်ထားပါသေးတယ်။ Asia Pacific နိုင်ငံတွေထဲမှာဆိုရင်တော့တောင်ကိုရီးယားမှာတရက်ထက်အများဆုံးပိုကူခံရသူ300နဲ့300ဦးတွေ့ရှိခဲ့ပါတယ်။အများစုကတော့ဆိုးမျိုးကဖြစ်လာကြောင်းအနည်းတစ်ဝိုက်ကခရီးယန်ဖျားကျောင်းတွေကိုအုပ်ချုပ်ရေးမှုကနှစ်ပတ်ကြာပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားမှာခရီးယန်ဖျားကျောင်းတွေကနေအဓိကပိုကူဆက်နေတာပါ။နယူးဇီလန်နိုင်ငံမှာတော့300ကျော်အတွင်းပြည်တွင်းပိုကူခံရသူ30ကျော်ထိပြန်တွေ့လာတဲ့အတွက်အော့ Philippine နိုင်ငံမှာလည်းဒီကနေ့ပုဂ္ဂိုလ်သူ 6,200 ကျော်တိုးလာတာကြောင့်စုစုပေါင်း 35,000 ကျော်ရှိကြောင်းအစိုးရကထုတ်ပြန်ထားပါတယ်။ Indonesia မှာတော့ဒီကနေ့ပုဂ္ဂိုလ်ခံရသူ 2,300 ကျော်နဲ့သေဆုံးသူက 53 ဦးရှိတဲ့အကြောင်း COVID-19 ကန့်တွဲထိန်းချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်။